စီကြောက်1ကီလိုဂရမ်ရောင်းဝယ်ဖောက်ကားမှုမှာပါဝင်ပတ်သက်ခဲ့မှုနဲ့အမျိုးသားတူကိုစင်ကာပူမှာတည်တံပေးလိုက်ပါတယ်။အသက်46နှစ်အရွယ်စင်ကာပူနိုင်ငံသားတန်ဂါရာဂျူဆူပီယာဟာဖမ်းဆီးခံရချိန်မှာစီကြောက်လက်ဝယ်မတွေ့ခဲ့ဘဲတက်သည့်အထောက်အထားအားနည်းခဲ့လို့သူ့ကိုတည်တံကနေလူငင်းချမ်းသာခွင့်ပေးဖို့မိသားစုဝင်တွေလူအခွင့်အရေးလှုပ်ရှားသူတွေနဲ့ကုလသမဂ္ဂကတောင်းဆိုပေမဲ့ဗိုလ်ထူးနေမနဲ့အာရုံတက်ချိန်မှာကွက်မြက်လိုက်ပါတယ်။စင်ကာပူအစိုးရရှေ့နေတွေဘက်ကတော့ဖုန်းနံပါတ်တွေကိုတဲလွန်စားလိုက်ပြီးခြေရာခံချက်အရသူဟာဆေးကြောက်သေးယူပို့ဆောင်ရမှာပါဝင်စီစဉ်ခဲ့တယ်လို့ဆွဆွဲထားတာပါဒါပေမဲ့တန်ဂါရာဂျူးကတော့သူဟာ2018မှာဖြစ်ခဲ့တဲ့အမှုမှာဆက်နွယ်နေတဲ့အခြားသူတွေနဲ့ဆက်နွယ်ပြောဆိုမှုမဟုတ်ကြောင်းအခိုင်အမာညင်းပါတယ်စင်ကာပူမှာဥပဒေကြောင်းအရဆေးကြောက်500 ဂရမ်အထက်ရောင်းဝယ်ဖောက်ကားရင်တည်တံချမှတ်နိုင်ပါတယ်ခင်ဗျာ